မနေ့ပြန်ဒီဇင်ဘာလ25ရက်နေ့ဟာခရစ်စမတ်နေ့ဖြစ်တာနဲ့အမျှခရစ်စမတ်အကြိုညပွဲတော်တွေနဲ့ဆုတောင်းပွဲတွေကိုကမ္ဘာတဝန်းခရစ်ယာန်ဘာသာဝင်တွေတန်းနဲ့ချီဆင်နွှဲနေကြပါပြီ။ယေရှုခရစ်တော်မွေးဖွားရာစာတီးမြို့အဖြစ်ယုံကြည်ကြတဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ကဘက်သလေဟမ်မြို့မှာခရစ်ယာန်ဖျားဘူးတွေနဲ့ကမ္ဘာလဲခီးသွွားပေါင်းများစွာစုဝေးရောက်ရှိနေကြပြီးတမန်တော်ယေရှုရဲ့မွေးနေ့အထိမ်းအမှတ်ခရစ်စမတ်ပွဲတော်ကိုစတင်ဆင်နွှဲနေကြတာပါ။အရာမခရစ်စမတ်သစ်ပင်ကြီးလှုပ်ရှားတဲ့ဒီမန်ချာယဉ်ပြင်မှာဒီကနေ့မနက်ပိုင်းကတည်းကစလို့ခရစ်စမတ်ပွဲတော်အတွက်စုဝေးနေကြတာပါခရစ်စမတ်ကာလညဉ့်ညံ့ချမ်းပွဲတော်ဆင်နွှဲနိုင်ဖို့တာဝန်ရှိသူတွေကလည်းလုံခြုံရေးကိုတင်ကြပ်ဆောင်ချက်ပေးထားပါတယ်ကက်သလစ်ဘာသာဝင်တွေရဲ့အကြီးအကဲပုပ်ဟန်းမင်းကြီးကတော့ဒီကနေ့ညပိုင်းကစလို့ဗာတီကန်မှာခရစ်စမတ်အကြိုညဝိပုစုတောင်းပွဲဆင်နွှဲမှာဖြစ်ပြီးတော့မနက်ပြန်ခရစ်စမတ်နေ့လယ်မှာလည်းစိန့်ပီတာယဉ်ပြင်မှာလာရောက်စုဝေးကြမယ့်သူတွေကိုမိန့်ခွန်းပြောကြားပြီးဆုတောင်းပေးမှာဖြစ်ပါတယ်တော်မီထံအကြီးကျယ်ခံရတဲ့ဩစတြေးလျနိုင်ငံမှာတော့မိသက်ဝင်နှန်းတွေအတွက်ခရစ်စမတ်ကစောကြရောက်ခဲ့ပါတယ်။သူတို့မထင်မှတ်ထားတဲ့အချိန်မှာဒေသခံတွေကခရစ်စမတ်လက်ဆောင်တွေလာပေးကြတာကြောင့်ကိုမိသားစုတွေအတွက်တောင်လက်ဆောင်ဝယ်ဖို့အချိန်မပေးနိုင်ကြတဲ့မိသက်ဝင်နှန်းတွေဝမ်းသာမျက်ရည်လဲရတဲ့အထိဖြစ်ခဲ့ရပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့ဗြိတိန်ပြည်သူတွေအတွက်ခရစ်စမတ်ဆုမွန်ကောင်းပေးပို့ခဲ့တယ်လို့ကမ္ဘာတဝန်းခရစ်ယာန်ဘာသာဝင်တွေနဲ့အတူခရစ်စမတ်နေ့ကိုဆင်နွှဲသွားမယ်လို့ပြောကြားခဲ့ပါတယ်ရှင်။